Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြညပိုင်းသတင်းတွေကိုရှားဖောက်နေတူကြီးညာပေးမှာဖြစ်ပါတယ်ရုရှားနိုင်ငံပေါ်တန်ခတ်အရေးယူမှုတိတိကျကျဖို့ကြာသပတေးနေ့ကအမေရိကန်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်နဝါရှာရက်ယာဒူကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ် H1N1 တုတ်ခွေးရောဂါစမ်းသပ်စစ်ဆေးတဲ့ဆေးဝါးတွေနဲ့ကိရိယာတွေကိုအကူအညီပေးဖို့မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုပန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
အခုညနားဆင်ရမယ့်သတင်းတော်တွေထဲမှာတော့ H1N1 ရာသီတုတ်ကွေးရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေအစဉ်ကိုမတတ်မှတ်သေးတဲ့အကြောင်း
အိန္ဒိယနိုင်ငံမှာလည်းပြည်ခဲ့တဲ့ဂျပန်က600လောက်ဖြစ်တဲ့နှစ်ထောင်ကိုနောက်ပိုင်း post pandemic ဆိုတော့သူကကာယောဂါဟိုပါပန်နမကြီးမဟုတ်တဲ့အတွက်အရေးပေါ်ပတ်သက်စီမှာကျန်စီလို့မတတ်မှဘူးခင်ဗျမတတ်မှဘူးအဲ့လိုတတ်မှဖို့ကတော့
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာတဲ့အဖွဲ့အနေနဲ့အရင်ဆုံးကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာဖို့ကော်မရှင်တဦးရဲ့ကော်မရှင်အဖွဲ့ဝင်တဦးရဲ့တိုက်တွန်းချက်ရှမ်းပြည်ညီညွတ်ရေးကော်မတီကထိုင်းနိုင်ငံမှာကျင်းပမဲ့အစည်းအဝေးကိုမြန်မာတန်ယုံကပိတ်ပင်တာကိုအလှည့်ကျသဘာဝတူ RCSS အဖွဲ့ကနိုင်ငံတော်အတိုင်ပင်ယုံကိုစာရေးသားပေးပို့ခဲ့တာစတဲ့သတင်းလွှာတွေကိုနားဆင်ကြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှာဖောင်တို့ကြီးညာပါမယ်ရှင်
ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအစ်တစ်တွေချမှတ်ဖို့မနေ့ခြားသပတေးနေ့ကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပဲပြောဆိုလိုက်ပါတယ်ဒီတန်ခတ်ရေးယူမှုအစ်တစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝင်ရောက်ဆွတ်ဖက်လွှင့်ရာကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းဆိုပါတယ်မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စွဝင်ရုံးတွေမှာအလုပ်လုပ်နေကြတဲ့ဒီပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားရဲ့တန်မတ်တွေနဲ့ဒီပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျအတိုင်းပဲထားဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်ရုရှားနိုင်ငံတစ်ခုတည်းသာမကအီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေအပေါ်မှာပါတန်ခတ်အရေးယူမှုအစ်စ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်အထက်လွှတ်တော်ကမနေ့ကြာသပတေးနေ့တုန်းကအတည်ပြုခဲ့တာဖြစ်ပါတယ်အောင်နဲ့ထက်လွတ်တော်နေ့ရက်ကြာညီနိုင်ကြပြီးတဲ့နောက်ဥပဒေမူကြမ်းကိုထောက်ခံမဲ98မဲကောက်ငွက်မဲ9မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ
သက်တမ်း9နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဇင်းနှုံးသက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီကနေ့မနေ့အစောပိုင်းက American အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ Democrat လွတ်တော်အမတ်တွေနဲ့အတူ Republican အမတ်တချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမ့်မကြခင်မှာပဲသမ္မတ Donald Trump ကအရင်တုန်းကပြောဆိုထားတဲ့အတိုင်း Obama Care အလုပ်မဖြစ်တော့ဘဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ Republican လွတ်တော်အမတ်တွေက Obama Care တစ်စိတ်တစ်ပိုင်းကိုပယ်ဖျက်နိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50မဲနဲ့ရှုံးနိမ့်ပြီးဒီမိုကရက်နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain ကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနိမ့်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေပုံပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲ American တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့မက်ကော်နာကပြောပါတယ်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုတာထဲအမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားခဲကိုပို့ပြီးပြည်စုံကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင
်ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝါရှာရက်ဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မတင့်တော်တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးမကြာခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရက်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာမစ္စတာရှာရက်ဟာ2013ခုနှစ်ရွေးကောက်ပွဲအတွက်သူ့ကိုအဆိုပြုတင်သွင်းတဲ့စာရွက်စာတမ်းတွေထဲမှာသူနိုင်ငံသားမှာတစ်ခါမှမထုတ်ပဲတင်ထားခဲ့တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေကိုစည်းရင်းပြဖို့ပြက်ကွက်ခြင်း ကျန်းသစ်စာကြိမ်ဆိုတုန်းကမမမကန်ထွက်ဆိုခဲ့ပြီးယူသားမှုမရှိတာကြောင့်လွတ်တော်အမတ်တဦးဖြစ်ဖို့အရေးချင်းမပြည့်မီဘူးလို့ပြောထားပါတယ်ဒီမိုကရေစီနီးကျလုပ်ငန်းဆောင်ရွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေတိုင်လိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရုံးကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရမစ္စတာရှာရစ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးဝန်ကြီးချုပ်တစ်ကိုရွေးချယ်ဖို့ပါကစ္စတန်သမ္မတကိုအောက်လွှတ်တော်ကအဆိုပြုတောင်းဆိုလာမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဂျူးနဲ့မွတ်စလင်တွေပိုင်ဆိုင်မှုအငင်းပွားနေတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဒီကနေ့တောက်ကြနဲ့လာရောက်ဝတ်ပြုဆုတောင်းကြတဲ့သူတွေအနေနဲ့ပိုပြီးအာရုံစိုက်ခံရမှုရှိပါတယ်။မွတ်စလင်တွေကနိုဘယ်စင်ချူရီလို့ခေါ်ဆိုပြီးဂျူးတွေက Temple Mount လို့ခေါ်ဆိုတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဂျူးတွေကလုံခြုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်မှုဆုံးဖြတ်လိုက်ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလစောပိုင်းကဂျေရုဆလင်မြို့ OCT အရာမှာတက်ဆင်ခဲ့တဲ့နောက်ဆုံးလုံခြုံရေးစစ်ဆေးတဲ့ကိရိယာကိုအစ္စရေးဘက်ကဖယ်ရှားလိုက်တဲ့အတွက်ဆန္ဒပြသူတွေကအပြင်းမမအောင်ဝဲခံနေကြပါတယ်အာရဗ်တနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးအဆောင်ရဲတပ်သားအုပ်သေဆုံးခဲ့ပြီးတဲ့နောက်တုတ်ပြန်တဲ့အနေနဲ့ဇွန်လ14ရက်နေ့မှာတက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးတဲ့ကိရိယာတွေထဲမှာလက်နက်စစ်ဆေးတဲ့ကိရိယာတွေလည်းပါပါတယ်မွတ်စလင်ဝတ်ပြုဆုတောင်းသူတွေဟာလက်နက်စစ်ဆေးတဲ့ကိရိယာတွေကိုဖျက်ချော်ပြီးမှဝတ်ပြုဆုတောင်းတဲ့နေရာတွေကိုဝင်ရောက်ရမှာကိုငင်းဆန်ပြီးဆန္ဒပြတဲ့အနေနဲ့ဝတ်ပြုဆုတောင်းရနေရာအပြင်ဘက်မှာသာနေစဉ်ဝတ်ပြုဆုတောင်းခဲ့ကြတာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေညနေခင်းမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ဒုတ်ခွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောတာကို AFP သတင်းတပုတ်မှာကူကားဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးဆက်ခံထားရသူအယောက်30တက်မလဲရှိနေပြီးတော့သေဆုံးသူ6ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးဆက်ခံခဲ့ရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျမရေးဌာနကမတန်းတင်ထားပါတယ်။ဒါပြင်တပွဲမျိုးမှာလည်းကြက်ငတ်တုတ်ကွေးယောဂါပိုးတွေ့ထားတဲ့အတွက်ကြက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်အထိပိတ်ထားပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာ H1N1 ယောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ကိုဗြိတိန်နိုင်ငံနိုင်ငံသားရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.go.uk မှာဖော်ပြထားပါတယ်ခင်ဗျာ
Green နိုင်ငံကိုသွားနေတဲ့ဒုက္ခသည်လေးတစ်စင်းတူရကီကမ်းလွန်မှာကြာတာပြတင်းနဲ့ညနေကနှိမ့်မြုပ်သွားတာကြောင့်ကလေး5ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါတယ်ဆက်စမီအပန်းပြင်မြို့ကမ်းလွန်မှာအဲ့ဒီလေနှိမ့်မြုပ်သွားတာလို့ကမ်းရိုးတန်းဆောင်တပ်ဖွဲ့ကိုကိုးကားပြီးတူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကပြောပါရတယ်။တခြားအီရတ်၄ဦး၊ဆိုမာလီ၃ဦးနဲ့ဆီးရီးယား၂ဦးတို့ကိုတော့ကယ်ဆယ်နိုင်ခဲ့ပြီးတူဦးကတော့ပျောက်ဆုံးနေပါရတယ်။လေနှိမ့်မြုပ်စင်မာဒီစွန့်ခွာထွက်ပြေးသွားကြတဲ့လူမောင်ခိုကူးသူတွေကိုတော့ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းအနာဒိုလူကပြောပါရတယ်။စစ်ပွဲတွေနဲ့ဆင်းရဲမွဲတင်မှုကြောင့်အရှိအလေပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကဒုက္ခသည်ယာကနန်းအတော်များများဟာ Green နိုင်ငံကိုသတင်းပတ်တိုင်းဆက်တိုက်ဆောက်ရောက်လာတယ်လို့ဒီကုလသမဂ္ဂလက်အောက်ခံဒုက္ခသည်ပြန်လည်နေရာချထားရေးအေဂျင်စီ IOM ကပြောပါရတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းရေချောင်းကနေဥရောပကိုဝင်လာကြတဲ့ဒုက္ခသည်တွေရဲ့85ရာခိုင်နှုန်းဟာအီတလီနိုင်ငံကိုရောက်ရှိခဲ့ပါတယ်။ဒီအတောအတွင်းမှာပဲပိုအန်ဒီရဲ့ကြီးပြီးရှည်လျားတဲ့အရှိမြေတဲ့ပင်လယ်လမ်းကြောင်းကနေအီတလီကံယူတန်းတွေစီထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရလာသူတွေကိုပို့ဆောင်ပေးနေတဲ့လူမောင်ခိုကူးသူတွေကိုတားဆီးဖို့ကြိုးပမ်းနေတဲ့လေဗျာကံယူတန်းတပ်ဖွဲ့ကိုကူညီဖို့အီတလီကစစ်သင်္ဘောတွေစီလုပ်ခဲ့ပါတယ်။အခုနှစ်အတွင်းဒီအာဖရိကတောင်အာရှနဲ့အရှေ့လေပိုင်းကဒုက္ခသည်တသိန်းလောက်ဟာအီတလီကိုဆက်ရောက်ခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့နှစ်ကထက်ဆိုင်ခုနှစ်ရငယ်လုံးတိုးလာတာပါဒီလိုတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူ2000ကျော်ကတော့လန်ခီးမှပဲတည်ဆုံးခဲ့ပါတယ်ရှင်
ဒ နေ့တော့ကြာနေ့ကနေနောက်တစ်ပတ်အင်္ဂါနေ့အထိဆန္ဒပြပွဲတွေကိုဗင်နီဇွဲလာအစိုးရကတားမြစ်ထားပေမဲ့အတိုက်ခံအင်အားစုတွေကတော့သူတို့ရဲ့ထောက်ခံသူတွေအနေနဲ့ဆက်လက်ဆန္ဒပြကြဖို့ဒီကနေ့မှာတိုက်တွန်းလိုက်ပါတယ်။ခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့အစိုးရတပ်တွေနဲ့ဆန္ဒပြသူတွေကြားနေ့စဉ်လိုလိုပဋိပက္ခတွေဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်နေအနေနဲ့ဆန္ဒပြနေတာတွေကိုရပ်ဖို့သမ္မတနီကိုလတ်မာဒူရိုကတိုက်တွန်းခဲ့ပြီးဗင်နီဇွဲလားနိုင်ငံအစိုးရရဲ့ရေနံကုမ္ပဏီနဲ့ဆက်ဆက်နေတဲ့လူ73ဦးကိုအမေရိကန်ပြည်ထောင်စုကတံခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲမှာသူနိုင်ရပြီးအနာပိုရလာလိမ့်မယ်လို့သမ္မတမာဒူရိုကမျှော်မှန်းထားကြောင်းအတိုက်ခံခေါင်းဆောင်တွေကပြောပါတယ်။ရင်နံပေါ်ကျွဲဝတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဆုပ်ယူလာတဲ့စီးပွားရေးအခြေတဲ့အခြေအနေကြောင့်လည်းပြည်သူတွေကြားမကျေနပ်မှုတွေတိုးလာပြီးတော့ဒီလိုဆန္ဒပြမှုတွေဖြစ်ပေါ်လာတာပါနိုင်ငံတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ပြတ်တောက်မှုတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေကအိန္ဒိယဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေကိုဖျက်ပြီးတော့အစားအသောက်တွေဝယ်ယူနေရပါတယ်ခင်ဗျာ
အီတလီနိုင်ငံကန်ဂျေတွေစီကိုထောင်ထဲချတဲ့ရွှေပြောင်းဒုက္ခသည်တွေပို့ဆောင်ပေးနေတဲ့အမောင်းခိုကုန်ကူးသူတွေကိုတိုက်ဖြတ်ချေမှုန်းနေတဲ့လေးပြားကန်ဂျေဆောင်တပ်ဖွဲ့တွေကိုကူညီဖို့အတွက်အီတလီဘက်ကစစ်သင်္ဘောတွေပို့ဆောင်ဖို့စီစဉ်နေပါတယ်။အီတလီကန်ဂျေစီကိုနေ့စဉ်စူးစမ်းပြီးဝင်ရောက်လာကြတဲ့ဒီရွှေပြောင်းဒုက္ခသည်တွေဟာအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းဒေသကလူတွေဖြစ်ပါတယ်။သူတို့ရဲ့ကန်းခြေဆောင်တပ်ဖွဲ့တွေကိုအထောက်အကူပေးဖို့အတွက်လေးပြားအာဏာပိုင်တွေကလည်းတောင်းဆိုတဲ့အကူလိုပူးပေါင်းဆောင်ရွက်မှုတွေဟာအခြေအနေကိုကင်တွယ်ဖို့အတွက်အပြောင်းအလဲတရဖြစ်လိမ့်မယ်လို့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီကပြောပါရယ် BND ရဲ့များလာတဲ့မြေထဲပင်လယ်ကိုဖျက်ကျော်ပြီးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစစ်သင်္ဘောတွေမကြာခဏဆိုသလိုတွေ့ရှိခဲ့ကြပါတယ်။မြေထဲပင်လယ်ကိုဖျက်ကျော်လာတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့ပြဿနာကိုကင်တွယ်ဆောင်ရွက်နေတဲ့အီတလီအစိုးရကိုနောက်ထပ်ဒေါ်လာ116သန်းကူညီပေးသွားမယ်လို့ဥရောပသမဂ္ဂကော်မရှင်အဖွဲ့ကကြေညာထားပါတယ်ရှင်
။အင်္ဂလန်ပရီးမီယာလိဂ်ကိုတက်လာတဲ့ညူကာဆောအသင်းဟာဂျာမနီနိုင်ငံဘွန်ဒက်စ်လီဂါကဘော်ရူဆီယာဒေါ့တမန်အသင်းမှာကစားနေတဲ့မီခဲလ်မာရီနိုကိုခေါ်ယူလိုက်ပါတယ်။ညူကာဆောကကွင်းလေလူမာရီနိုကိုတနစ်စာချုပ်နဲ့ခေါ်ယူလိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA 2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မသတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါရယ် H1N1 ဖြစ်ပွားမှုကြောင့်လေဆိပ်နဲ့စိတ်ကန်းအဝင်ထွက်တွေမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါရယ်သတင်းအပြည့်စုံကိုတော့ဗီအိုမြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရယ်ရှင်
အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ရုပ်ရှင်ကလည်းဒါကိုသူတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်နေမတတ်မှတ်ဘူးအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့6ရက်ပြီးခဲ့တဲ့ဂျပန်က6ရက်လောက်ဖြစ်တဲ့ဆုံးမှုရများတယ်ကိုယ့်ထင်များတာပေါ့အများကြီးပေါ့နော်အဲ့တော့ဒီအဲ့ဒါမျိုးဆိုတော့သူက post pandemic ပေါ့နောက်ပိုင်းမှာ post pandemic period ဖြစ်တယ်2009နောက်ပိုင်း post pandemic ဖြစ်ဆိုတော့ကာယောဂါဟိုပေါ့ pandemic ကြီးမဟုတ်တဲ့အတွင်းအရေးပေါ် emergency လို့မတတ်မှတ်ဘူးခင်ဗျမတတ်မှတ်ဘူးသူတို့ကသင်ဒီကိုလည်း Cuban Jaws ဆိုတော့ကျွန်တော်တို့ကအဲ့လိုတနာဖို့ရတော့မရှိပါဘူး။ဘာလို့သူကဒါဆားနယ်နယ်တွေမှာလည်းဖြစ်တယ်။ဒါမို့ကြောင့်သူကဒီ outbreak ဆင်မဲ့တက်မှတ်ထားပါလေ။ဘောလုံးအလက်လေးပဲမတက်မှတ်သေးဘူး။မတက်မှတ်ပါဘူးလို့ပြောပါရယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေ၊ကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊ AR တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ5ဦးထပ်တွေ့ထားတာပါ H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက်လေးစိတ်နဲ့စိတ်ကန်းအဝင်ထွက်တီမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရဲ့ခြားသွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေးစိတ်တွေမှာတားမြစ်ခံရတာမျိုးလဲလောလောဆယ်အထိတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
ကျွန်တော်ဒီကုဆေရောတစ်ဖက်ခံတာကအဲဒီလက်ကဝင်ပေါက်ခတ်ပေါက်ဒီလေးတွေပေါက်ခတ်ပေါက်တွေရေးဘောတွေဒီလိုကျမခဏရှိနေလေအဲ့မှာဝင်နေရှိတယ်အဲ့ဝင်နေဆစ်ဆေးနေပါနော်အခြားတိုင်းပါလေတော့ဘုတ်မတင်လာလို့ဆစ်ဆေးပါလေအလုပ်နေပါလေခင်ဗျအခုတော့ကျွန်တော်မကြားပါဘူးခင်ဗျအခုတော့ကျွန်တော်မကြားပါဘူးကျွန်တော်လည်းကမ္ဘာတောင်ပိုင်းဖွဲ့တောင်ကြောင်းရထားတယ်သူတို့ကလည်းသူတို့ကလည်းအဲ့ဒီဟာတော့မဖြစ်အောင်ကျွန်တော်တို့ကူညီပြီးတော့ဖြည့်ရှင်းပေးပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဗြိတိန်နိုင်ငံသား၏ဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လည်ပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါသေးတယ်။လက်ရှိလေဆိပ်နဲ့စိတ်ကန်းအဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကန်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်တွင်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူး။ကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေဆိပ်ကောစိတ်ကန်းအောင်မှာကျွန်တော်တို့ကတောက်လျှောက်လုပ်နေပါလေ။အခုဒီ influencer ဖြစ်တော့လေကျွန်တော်ဒီလုံနေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတဲဝင်လုပ်နေတာပေါ့နော်အဲဒီကြပဲသူတူကြဆောင်ရတာကတော့ဒီနေ့မနေ့ဒီလေစိတ်မှာရန်ကုန်ပြည်ဆိုင်လေစိတ်မှာကျွန်တော် race continuation ပေါ့ relation one one နဲ့ပတ်သက်ပြီးကျွန်တော်တို့အတိအကျတော့ပြောပွဲတစ်ခုလုပ်ပါလေဗျာလောလောလတ်တလောတော့ကျွန်တော်လေစိတ်မှာတော့ data ဆင်တော့မှမရှိသေးပါဘူးဗျာဟုတ်ကဲ့ဒီအခုချိန်ပြီးပေါ့နော
် influencer H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်ရာသီသုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလိရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူးကာလတွေမှာဖြစ်ပွားလိရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှခေါင်းစီဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြနဲ့တေးချစေကြတာလူထူထပ်တဲ့နေရာတွေကိုသွာလာတာကိုရှောင်တာကို့အနီးမှာတစုံတယောက်တုတ်ကွေးယောဂါဖြစ်တယ်လို့တန်တရားရှိရင်နီးစက်တဲ့ကျန်းမာရေးဌာနတွေကိုအ мян ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်
။ရာသီတုတ်ကွေးယောဂါ H1N1 ဖြစ်ပွားနေတဲ့အပေါ်မှာကျန်းမာရေးဌာနကစောင့်ရှောက်ကာကွယ်ပေးမှုတွေကြောင့်နောက်ဆုံးသိထားသမျှကိုမမြင့်မြင့်ခိုင်တင်ပြပေးသွားတာပါ။အခုရခိုင်ပြည်နယ်အရေးအချက်လက်စုဆောင်းမဲ့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့အဖွဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အရေးအဖြေရှာနိုင်ဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့တာဝန်မပေးခင်ကိုဖီအာနန်ကော်မရှင်ရဲ့အစီရင်ခံစာကိုသာအရင်ဆုံးလေ့လာပါလို့ကော်မရှင်အဖွဲ့ဝင်တဦးကတိုက်တွန်းလိုက်ပါတယ်။ရခိုင်အရေးအချက်အလက်စုဆောင်မဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဆီလွတ်ဖို့ကုလသမဂ္ဂဘက်ကဦးဆောင်မဲ့သူအလွှဲပြောင်းတွေနဲ့စီစဉ်နေချိန်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်အရေးအဖြေရှာနိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အတွင်းကွင်းစင်းဆောင်ရွက်ပြီးတော့အစီရင်ခံစာတင်ပြဖို့စီစဉ်ဆောင်ရွက်နေခြင်းဖြစ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့မြန်မာအစိုးရဘက်ကနိုင်ငံတွင်းကိုလာခွင့်မပေးနိုင်ဘူးလို့ပြောဆိုထားခြင်းလည်းဖြစ်ပါတယ်ကုလဘက်ကအချက်အလက်ရှာဖွေရေးအဖွဲ့ဆီလစ်ဖို့စီစဉ်နေပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ရဲ့ပြဿနာကိုအဖြေရှာနိုင်အောင်စ조사ဆောင်ရွက်နေပါတယ်လို့အတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာနိုင်ငံအတွက်ပေါ့နော်ဒါတကယ့်ကိုဟိုအခက်ခဲနဲ့ကြုံတွေ့ပြီးတော့ဒီအခက်ခဲတွေဟာအဖြေကောင်းတွေကိုရပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်ရမလဲဆိုတဲ့ဟာဒါလူတိုင်းရဲ့စိတ်ဖြည့်မှာလိုချင်တဲ့အရာပါအခုအနေနဲ့ဒီကိုဖီအာနန်ကော်မရှင်ကိုဖွင့်ထားတယ်ဆိုတာလေဒါပြည်တွင်းအဖွဲ့အနေနဲ့အနေနဲ့ဖွင့်ပေးထားတာပါနော်ဆိုတော့ဒါနိုင်ငံတကာအဖွဲ့အစည်းကပါလာတယ်ဆိုတာလေပြည်တွင်းကလည်းအနေနဲ့6ရောက်ပါတယ်ဆိုတော့ပြည်တွင်းရဲ့အခက်ညင်းညင်းအနေထားမှာဘာတွေဖြစ်နေတယ်ဆိုတာလေအနေနဲ့ပြည်တွင်းကဒါလူတွေကလေဒါကိုတင်ပြဖို့လိုအောင်မှာပေါ့နော်အဲ့ဒီလိုအမြင်မျိုးချမှာဒီမြန်မာနိုင်ငံရဲ့အခြေအနေအပြေမှန်ရဖို့အထူးသဖြင့်ရခိုင်ပြည်သားကို ဒါရေရှည်မှာဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ဘလို့နည်းလမ်းတွေကိုလုပ်ရင်ရမလဲ။ဘာတွေကိုအန်တီတို့ကအကျံပေးရင်ကောင်းမလဲဆိုတာအပေါ်မှာအန်တီတို့ကအများကြီးပြင်ဆင်ပြီးတော့တကယ်ကိုလေ့လာခဲ့တဲ့အခွင့်ဖြစ်ပါလေ။အမီတို့ကိုနိုင်ကလေရခိုင်ဒေသပေါ်မှာဒီတခဲကိုထည့်သေးဝင်ဝင်နှိမ့်နှိမ့်ချိုက်ချိုက်ကိုအမီတို့ကထားတယ်ကိုစုံနှမ်းလေးလာတော့ပြီးထားတဲ့လူတွေလည်းဖြစ်ပါတယ်အဲ့တော့အင်းအင်းနေနဲ့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်ဒီအချက်လက်ရှာဖွေရေးဒါကုလသမဂ္ဂချမှတ်တဲ့ဟာအမီပို့နေနေပေါ့နော်မြန်မာနိုင်ငံသားတယောက်နေနဲ့အမီနေတော့ဒါဟာမလိုလတ်အပ်ဘူးလို့အမီကယူယူဆပါတယ
်အရသာဆိုရလက်ထက်လူမျိုးရေးဘာသာရေးစံနဲ့ပြိပခဖြစ်ပွားမှုတွေရဲ့အခြေခံပြဿနာရင်းမြစ်တွေနဲ့နည်းနည်းတင်းငိမ့်အေးချမ်းရေးကိုအခက်တွေ့စေမဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုလည်းနိုင်ငံတကာဘက်ကသဘောပေါက်နားလည်စေချင်တယ်လို့လည်းကော်မရှင်ဖွဲ့ဝင်ဒေါက်ဆော့ခင်တင်းကပြောပါတယ
်ဘာလို့ဆိုအန်တီတို့လုံနေပြီလေအန်တီတို့လေဒါလက်မလိုက်ပေးနဲ့အကောင်းဆုံးဖြစ်အောင်ဒါအဖြေတစ်ခုကိုဘယ်လိုရမလဲဆိုတာကိုအန်တီတို့စဉ်းစားပြီးတော့ရှာဖွေတယ်အကြံပေးတယ်လုံနေတယ်ဒါတွေကိုတော့ပြအောင်မစောင်းနိုင်ဘူးဒါသူတို့လိုချင်တာဟာအရန်ပဲသူတို့ဖြစ်ချင်တာကိုရှေ့လော်ကြည့်ပြီးတော့သူတို့လုံနေတယ်အန်တီစိတ်ဖြစ်မှာအဲ့လိုခံစားရတယ်အန်တီတို့လုတ်တဲ့လုတ်ထိုက်တာရှိတယ်ဟုတ်ကဲ့ဟိုးတော့မလုတ်ခဲတဲ့ဟာလေအများကြီးကိုဒီနေ့မှပြန်လုတ်ရတယ်ဆိုတော့အန်တီတို့မှဒါလုတ်ရကန်ရတော်တော်လေးခက်ခဲတာလည်းရှိပါတယ်တချို့ကလည်းကိုယ်စိတ်တိုင်းကလုတ်လိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာနဲ့တော်ညိတာပေါ့နော်အဲ့တော့နိုင်ငံတကာစိတ်တိုင်းကလည်းအန်တီတို့လုတ်လို့မရဘူးအဲ့တော့ဘာလို့ဆိုကိုယ့်ရဲ့ပြည်တွင်းရဲ့ပြဿနာကိုကိုကပဲကိုလို့နားနေတာပေါ့နော်ဆိုတော့ဒါဒီပေါ်မှာနိုင်ငံတကာကလည်းညီညွတ်အောင်အန်တီတို့ဒေသခံတွေအနေနဲ့လည်းကိုလိုချင်တဲ့ခရီးတစ်ခုကိုလမ်းဆွင့်ပေးနိုင်အောင်ဒါဒီပေါ်မှာအန်တီတို့အချက်လက်အများကြီးရှာဖွေပြီးတော့အကြံဉာဏ်ပေးထားပါတယ်အန်တီတို့ဘက်ကလည်း
ကိုဗီယာနဲ့ကော်မရှင်ဘက်ကအစီရင်ခံစာကိုလည်းနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံနောက်ပြည်သူတွေကိုမကြခင်တင်ပြသွားဖို့ရှိနေတဲ့အကြောင်းကိုလည်းကော်မရှင်အဖွဲ့ဝင်တော်စောခင်တင်းကပြောပါတယ
်ကျမတို့ကတော့ပေါ့နော်ဒီ August နောက်ဆုံးအပတ်လောက်မှာတော့ဒီ report ကိုထုတ်နိုင်အောင်ဟိုစူးစမ်းနေပါလေဒါ report မှာပေါ့နော် English နဲ့ရေးထားတာကိုဒီ Burmese ကို translate လုပ်ပေးနေရမှာလေဒီ translate လုပ်ပေးဟာလေးတွေကိုလည်းအကုန်လုံးဟိုမှတ်အောင်ပေါ့နော်ဒါ Antidote ဖက်ကဒီ commission ဝင်တဲ့အကုန်လုံးကအသေးစိတ်ဒါတွေကိုလေ့လာပြီးတော့လို့ကိုအစီအစဉ်ရှိပါတယ်ဒါတွေပေါ်မှာလည်းအန်တီတို့ဖက်ကအကုန်လုံးအမှားမရှိညအောင်ပေါ့နော်အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်တော့အန်တီတို့ဖက်ကစူးစမ်းဆောင်ရွက်နေပါတယ
်ကုလသမဂ္ဂလူခွေးကောင်စီကဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတော့မြန်မာနိုင်ငံအတွင်းကအထူးသဖြင့်ရခိုင်ပြည်နယ်အတွင်းစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေးချိုးဖောက်မှုတွေအနိုင်ကျင့်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်းပြီးကုလသမဂ္ဂကိုတင်ပြဖို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်မဲ့ခေါင်းဆောင်တစ်တူးကိုလည်းကုလသမဂ္ဂကပြောင်းလဲခန့်အပ်လိုက်ပါတယ်မူလတုန်းကအဖွဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်နေအင်ဒရီယာဂျက်ဆင်ကိုအဖွဲ့ကဖယ်ရှားပြီးအင်ဒိုနီးရှားရှင်နေချုပ်ဖြစ်တာဝန်ယူခဲ့ဘူးသူမာဇူကီဒါရစ်မန်ကိုကုလသမဂ္ဂလူခွေးကောင်စီရဲ့ဥက္ကဋ္ဌကအစားထိုးခံအပ်လိုက်တာဖြစ်ပါတယ်။ဘာကြောင့်သူ့ကိုအဖွဲ့ကနေဖယ်ရှားလိုက်ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂလူခွေးကောင်စီဘက်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။မဆုမွန်ပြောပြသွားတာပါရှင်။ဗီဝေကနေထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခု RCSS ဥက္ကဋ္ဌကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာတစောင်ပေးပို့ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုမြန်မာတန်ယုံကတားဆီးပိတ်ပင်ခဲ့တာကို CSSU အလှည့်ကျသဘာပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ CSSU အနေနဲ့ရောတက်မရောကိုရောအစိုးရကိုပါစန့် CSSU အနေနဲ့တက်မရော်ကိုရောအစိုးရကိုပါစန့်ကျင်တဲ့အကြောင်းအရာကိုဆွေးနွေးတာအစည်းအဝေးလုပ်တာမဟုတ်ဘူးလို့ CSSU ရဲ့တာဝန်ရှိသူတွေကပြောပါတယ်လက်ရှိရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအဖမ်းအဆီးခံနေကြရတာတွေရှိနေပြီး JMC ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီဘက်ကအရေးယူဆောင်ရွက်မှုတွေအားနည်းနေကြောင်းဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
CSSU ရှမ်းပြည်ညီညွတ်ရေးကော်မတီစီဝေးပိတ်ပင်ခြင်းကိစ္စနဲ့ပတ်သက်ပြီးရှင်းလင်းချက်ပေးဖို့ CSSU အလှည့်ကျသဘာဝပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စိတ်ကနေနိုင်ငံတော်တိုင်ပင်ခံရုံးကိုမနေ့ကပဲစာရေးသားပေးဖို့တောင်းဆိုထားတယ်လို့ RCSS ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ရေးသားပေးပို့ထားတဲ့အချက်ကတော့ကျွန်တော်တို့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကိုထိုင်းနိုင်ငံခြေစိုက်တဲ့ဒီမြန်မာစစ်တမ်းရုံးကနေပြီးတော့ဒီထိုင်းအစိုးရကိုတော့မလုပ်ဖို့ပိတ်ပင်တားဆီးလိုက်တဲ့ကိစ္စအပေါ်မှာကျွန်တော်တို့အနေ င်းနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းပေါ့နော်။ပြီးတော့အရင်ဒီသမရဟောင်းဦးသိန်းစိန်လက်ထက်မှာဆိုရင်တရားစစ်ကြည့်အစည်းအဝေးကိုပိတ်ပင်ထားစီရလည်းမရှိသလိုကုညီအားပေးတာတွေလည်းရှိခဲ့ပါတယ်။ဒီနိုင်ငံတော်ညှင်းချင်းအတွက်ကိုတပတ်တလန်ငါကျွန်တော်တို့အင်အားဖြစ်စီမဲ့အတွက်ကျွန်တော်တို့ရှမ်းပြည်ညီရေးကော်မတီကိုဖွဲ့စည်းတာချင်းဖြစ်တယ်။တမတော်ရောအစိုးရရောကျွန်တော်တို့စန့်ကျင်တဲ့အကြောင်းအရာတွေလည်းဆွေးနွေးတာတို့အစည်းအဝေးလုပ်တာတို့အကြောင်းအရာတစုံတရာအမှလည်းမရှိဘူး။အဲနောက်နောက်မှာကျွန်တော်တို့အစည်းအဝေးတွေကိုမပိတ်ပင်ဖို့အတွက်ကျွန်တော်တို့တောင်းဆိုတာရှိပါတယ်။
ကောင်ပိုင်းရှမ်းပြည်သမတော်ပါဝင်မြောက်ပိုင်းရှမ်းပြည်သမတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SND ရှမ်းတိုင်းသားများသုတ်သက်ရေးပါတီ SNDP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့ဒီအစည်းအဝေးဟာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ကောက်ကွက်မှုကြောင့်ကျင်းပခွင့်မရခဲ့ပါဘူး CSSU ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့လာမယ့်23ရာစုပင်လုံညီလာခံတတ်တရချင်းအစည်းအဝေးတို့ရှမ်းမျိုးရည်တင်ပြနိုင်ရည်ရွယ်ချက်နဲ့အစည်းအဝေးကျင်းပတာဖြစ်တယ်လို့ RCSF ပြောခွင့်ရသူပုံမူကြီးဆိုင်ငင်းကပြောပါတယ်
တတိယအကြိမ်မြောက်ပေါ်တော့ဒီတော်စုငင်းချမ်းရင်းညီလာခံဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့အိမ်မှာကြုံတွေ့ခဲ့တဲ့အတွေ့အကြုံတွေကိုကျွန်တော်တို့ပြန်လည်ပြီးတော့လာပြီးတော့ရှင်းလင်းဆွေးနွေးဖို့နဲ့ပြီးတော့ရှေ့ဆက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့နေရာမှာအခန်းကဏ္ဍအားတွေရှိတာပေါ့နော်ဒီနိုင်ငံရေးစီးပွားရေးဒီနေရာနဲ့တရားစာရလူမှုရေးဒီကိစ္စတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရှေ့မှာဆွေးနွေးသားနိုင်ဖို့အတွက်ညှိနှိုင်းပြီးဆွေးနွေးဖို့အတွက်ဒီရောကျင်းပအကျင့်ဖြစ်ပါတယ်
တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့မြန်မာသမတော်နဲ့တိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်ထဲမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSC နဲ့မြန်မာသမတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား10ဦးဖမ်းခံရတယ်လို့အဲ့ဒီထဲမှာရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ RCSSC ပြောခွင့်ရသူပုံမူကြီးဆိုင်ငင်းကပြောပါတယ်
။သူတို့တချို့ရွာသားတွေကတော့ပြန်လွတ်ပေးတာရှိတယ်ဒါပေမဲ့နှစ်ယောက်သုံးယောက်တော့ဂျန်ဦးမယ်လို့တော့ကျွန်တော်ကြားသိရတယ်ဗျ။တို့အမျိုးသမီးပါအပါဝင်သူတို့ဖမ်းဆီးရတယ်လည်းသိရတာပေါ့နော
်မြမတောက်တော်နဲ့ RCSS တပ်ဖွဲ့တို့ဟိုဘုံမြို့နယ်တွင်ဇူလိုင်လ14ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဇူလိုင်လ18ရက်နေ့ကတပ်မတော်စစ်ကြောင်းကနေနန်းခုတ်ရွာကအမျိုးသမီးတူပါဝင်ရွာသား10ဦးဖမ်းဆီးခဲ့တယ်လို့ RCSS နဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီး9ဦးကိုပြန်လည်လွှတ်ပေးပေမဲ့3ဦးကတော့ထိန်းသိမ်းသာဆဲလို့သူကဆိုပါတယ်အဖမ်းဆီးကန့်ရွာသား3ဦးကိုပြန်လည်လွှတ်ပေးရေးကိုရောဒီတိုက်ပွဲဖြစ်နေမှုကပါ GNC ပြည်ခတ်တိုက်ခတ်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်မှုမရှိသေးတဲ့အတွက်တိတ်အားရစရာမရှိဘူးလို့သူဘူမူကြီးဆိုင်ငင်းကပြောပါတယ်
ဒါလက်ရှိ GMC ပေါ်မှာတိတ်ပြီးကျနေအားရမှုတော့တိတ်ပြီးမရှိဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဂျာနီအနေနဲ့အပြည်တွင်းကလူထုတွေပါဝင်မှုအားနည်းနေတယ်လို့တွေ့ရတယ်။ခုဒီတိုင်းဒလက်နဲ့ကန်အဖွဲ့ပြီးတော့တက်မတော်ဖက်ကဆိုပြီးတော့အဲ့ဒီသဘောလောက်ပဲသူကကိုညှိုးလိုက်တရားကိုအပြစ်ပုံချလိုက်အဲ့ဒီသဘောလောက်မှာပဲ GMC အစည်းအဝေးတွေမှာဖြစ်နေသလိုတိတိကျကျလည်းပြည်ရှင်းမှုတွေလည်းမရရှိနိုင်သေးဘူးပေါ့နော်။လက်တွေ့မှာဘယ်ဘသူကမှားတယ်ဘသူကမှန်တယ်ဘယ်လိုမျိုးပြုပြင်ပြောင်းလဲရမလဲဒါဒီဓာတ်နေအနေနဲ့ပါဝင်မှုကအားနည်းနေတယ
်ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မှာလဲရှမ်းပြည်နယ်ရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်လက်ရှိရှမ်းပြည်နယ်မှာမြန်မာတပ်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတယ်လို့လူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလဲတိုးပွားနေစေလို့ရှမ်းပြည်လူခုရေးမှန်တိုင်ဖွဲ့တွေကလည်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးကျန်းကတုတ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံးလေအမေရိကန်တခွင်စီစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့
အရင်တော့ကပုံမှန် traditional marketing ကပေါ့နော်ရိုးရမပြတ်လှုပ်လာတဲ့ပုံမှန် marketing ကနေဆန်ရုပ်ခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ online ကိုအသုံးပြုပြီးတော့
digital နည်းပညာအကြောင်းကိုတွေ့ဆုံမေးမြန်းထားတာနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ကိုကန့်စော်ဘွားမျိုးနဲ့အသက်60အရွယ် Olive Yan ဟာသူနေထိုင်ရမှုဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။သူ့ရဲ့နာရီကို Washington Post သတင်းစာကြီးအပါအဝင်နိုင်ငံတကာသတင်းတွေမှာလည်းဓာတ်ပုံနဲ့တကွဖော်ပြခဲ့ကြသလိုကိုကန့်ပြည်သူစစ်ခေါင်းဆောင်ဖြစ်တာမကဗျင်မအဖြစ်ပါဘိန်းဗျင်မအဖြစ်ပါရေးသားခဲ့ကြပါတယ်။ဒီလိုရေးသားချက်တွေကိုအခြေခံပြီး Olive Yan ရဲ့စိတ်ဝင်စားဖွယ်ဘဝဖြစ်စဉ်ကို Washington DC မှာနေထိုင်တဲ့သူဖြစ်သူဂျွန်ခေါ်ဇာနီတင်ဖေကိုဆက်သွယ်မိ мян ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လလတန်ကတင်ပြထားပါတယ်ရှင
်ပထမဆုံးမိချင်တာကဒီကွယ်လွန်သွားတဲ့ပေါ့နော်ကိုကန့်ကဘိန်းပြေမာလို့ဆိုတဲ့ Olive Yang နဲ့ပေါ့နော်ဇာနီကဘယ်လိုတော့ပါလဲရှင
်သူတော့ပါတယ်ကျွန်တော်ရဲ့အတော် Oliveကိုကျွန်တော်တို့ Uncle Olive လို့ခေါ်ပါတယ်ကျွန်တော်ရဲ့အတော်ကဒါစီထဲမှာအမျိုးသမီး၄ယောက်ရှိပါတယ်ကျွန်တော်ရဲ့အမေကသတ္တယာကျွန်တော်ရဲ့အမေရဲ့အမက Olivia ဖြစ်ပါတယ
်ဆိုတော့ဇာနီပြောသလို Uncle Olive လို့ခေါ်တယ်ဆိုတော့ဘာမှလို့ဆိုရင်တော့ဦးလေး Olive ပေါ့နော
်ဦးလေးလို့ခေါ်ပါတယ်ဟုတ်ပါတယ
်ဘာဖြစ်လို့ Uncle Olive လို့ခေါ်ပါလဲရှင
်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရဲ့အတော်ကအမျိုးသမီးဆိုပေမဲ့စိတ်ထဲမှာသူကအမျိုးသားလို့ပဲသူကသူချင်တယ်ဒါကြောင့်ကျွန်တော်တို့ကယူသေးလို့ဦးလေးလို့ခေါ်တယ
်ဇာနီရဲ့အတော်ရဲ့နောက်ကြောင်းလေးပြောပြပေးပါလားရှင
်ကျွန်တော်အမေနဲ့သူစီလာပါတယ်သူတို့ကကိုကမှနေပါတယ်သူတကယ်ကပါစစ်ဖြစ်တော့ဂျပန်နေလာတော့ကျွန်တော်ဖိုးဖွားတွေကလက်နဲ့မချပါဘူးအဲ့ဒီတော့ဆက်ပြီးတော့ဂျပန်နေကိုစစ်တိုက်ပါတယ်တိုက်တော့အမေဖက်ကမိသားစုတစ်ခုလုံးကရုပ်ပြည်ကိုပြေးသွားပြီးတော့မှယူနန်နေကုမင်းညိုမှာနေနေပါတယ်ကျွန်တော်ရဲ့တော်ကအဲ့ဒီမှာနေပြီးတော့ဒီကြက်ကစစ်ပြီးတော့မှကိုကန်ကိုပြန်လာကြပါတယ
် Washington Post တင်စာထဲမှာပထမဦးဆုံးရေးထားတဲ့ line ကတော့မြင်ငယ်တုန်းကခရီးရန်အကြောင်းကြောင်းထက်ခဲ့စင်းက तू ကဘလောက်ယောက်ျားလေးဆန်နေဆိုတဲ့ခါကျတော့ဒီခရီးရန်အကြောင်းကိုတက်စင်းသူ့အိတ်ထဲမှာတနတ်တလက်ကိုဖွဲ့ပြီးယူလာတဲ့အတွက်ကြောင့်သူ့တငယ်ချင်းတွေကလန့်ဖြန့်ကုန်ကြတယ်ပေါ့နော်အဲ့လိုမျိုးစပြီးတော့ရေးထားတယ်လေနည်းပြောပြပေးပါလားရှင
်ငငယ်တော့ငငယ်ကတည်းကကျွန်တော်အတော်ကယောက်ျားစာတော့ခြားတောင်းသူတွေကသူ့ကိုမကြိုက်ဘူးရံဖြစ်ချင်တဲ့ခါကျတော့ဒီနေ့ကျတော့ကျွန်တော်ရဲ့အတော်ကပြောတာပဲလေတနတ်သူ့ကိုအိမ်ထဲမှာဖွဲ့ပြီးတော့ကျောင်းကိုယူလာတယ်ဘာဖြစ်လို့လဲဆိုတော့ဟိုတခြားတောင်းကျေးဇူးသူ့ကိုအကုန်လုံးစကြတယ်လေအဲ့ဒါကြောင့်စမခံခြင်းတော့သူကနေပြီးတော့တနာပြတဲ့ခါကျတော့တခြားချောင်းသူမတွေကအကုန်လုံးကြောက်သွားတယ်ကြောက်သွားပြီးတော့မစရဲတော့ဘူးသူဖြစ်တယ်ဒါကြောင့်သူကစမခံခြင်းလို့သူကနေပြီးတော့အဲ့လိုလုပ်တာအဲ့ဒါအဲ့တော့ဖြစ်ပြီးတော့မှနာမည်ကြီးသွားတယ်သူကနောက်ပြီးလူတွေကနောက်ကျတာပြောတာဟိုချောင်းကိုတနာယူလာတယ်ပါပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကြားလာတော့နေလိုက်ယူလာတာမဟုတ်ပါဘူ
း
တခါဖြစ်သွားတ
ယ်အဲ့လိုမျိုးစက်ထဲမှာပေါ့နော် Washington Post စက်မှာဆက်ရေးထားနောက်ပိုင်းမှာလေးပဲပေါ့နော် तू ကအသက်20ကျော်လေးကြားတဲ့ခါကျတော့ तू ကလူတစ်ထောင်အင်အားရှိတဲ့ကိုကန့်တပ်ကိုဥဆောင်တဲ့နေရာမှာ तू ကကိုကန့်တပ် uniform ဝတ်တယ်ဦးနာပြတော့ခါကျမှလေး pistol နဲ့လက်ထိုးထားတာပေါ့နော် Elo ne tu ba di ta ku tu u saung ye de bo no. A ri chang o san ni ti la pyo pya bi ba la.
Ma ma le. Ba phit le so ro a ri a chain dong ga tu ye a ko re ga ain thong cha pi do ko ga ma nei do bu. Myo re ko pyaung pi do nei de chu a la shu ma nei de chu yang gao ma nei de ko ga ma bdu ma shi do ma shi do de kha cha ro tu a ko ga pyan ne. Ba phit le so ro a ri dong ma ko ga ma kaung sa ma shi bu a ro ma tu a pyan bwa pi do ma tu a Gangs are looked at Ludia, the Gogan Ludia, the Boja, the Pachilis Sadrua. Gangs are Shibu, the Cha, Niaga, Ludia, Drugo, Labu, Nine Chene, and Tuva Nibal, Gangs are Lopidama, Drossi, Yong Pidama, Nine Chene, Ludego, Golongo, Duro Piamido, Taita. Eddie Dongaro, Amurmiga, Amuralo, Wordlo, Bido, Sita Divide, Tewin, a Solution, Da, the Kalam Jabu, two Samele.
Who decided my baby, no? Who watched them boost my Zanier? Adobono, Olivian de Somune, Patebido, two council mabono, Olivian, de Cozebono, to a so warm junior and Ibroma, Sente Labi Melule, Yamananga, in Yangwe, Lungangu, Satin Gate, Council to Uzi Lule, Jeta Tabare, now brought double Nema Solusine, the Cardi Jalusine, the American CIA, a Kunigule, Olivian and Inebono, Lenet de Lumubono, a Taukuri, Yare Subire.
တပ်ပုံကြီးအောက်မှာရေးထားတာတွေ့ရပါတယ်အဲ့ဒါလည်းစိတ်ဝင်စားလို့နည်းနည်းရှင်းပြပေးပါလားဇာတ်ဟုတ်ပါတယ်ကျွန်တော်တို့ကြားလာကတော့တရုတ်ပြည်မှာသံကိုကလေးစကိုခုပြီးတော့တရုတ်ကွန်မြူနတီဆိုရကတက်ခါကြတော့အရင် ကျွန်တော်ရဲ့အတော်ကနေပြီးတော့သူတို့ကိုဟိုစာနေခွင့်ပြုတယ်ဘာဖြစ်လို့ဘာမှပွားဖို့မရှိတဲ့ခါကြတော့အဲ့ဒါကြောင့်သူအခုလုံးပေးတာပေါ့ဒါပေမဲ့နောက်ကြတော့သူတို့ကမြန်မာပြည်မျိုးမဟုတ်တဲ့ခါကြတော့အဲ့ဒီမှာနေလို့မရဘူးနေလို့မရတဲ့ခါကြတော့ကျွန်တော်တော်ပါပဲနေပြီးတော့သူတို့ကိုတနာတော့အခုကျွန်တော်ကိုကမပုံတင်ထုတ်ပေးတယ်အဲ့တော့
ထုတ်ခရောက်သွားပါတယ်အဲ့ဒီမှာသူကပထမဆုံးကဖန်းခံရပါတယ်အဲ့ဒါပြီးတော့ဒီ1963ခုနှစ်မှာလေဟိုဘုရုပ်နေဝင်အာနာသိမ်းပြီးနောက်ပိုင်းမှာလေသူထပ်ဖန်းခံရတယ်ဟုတ်ပါတယ်တော်ဝင်ဆွဲတက်တဲ့ခါကျတော့1963နှစ်မှာတက်ကပြန်ဖန်းခံတယ်အဲ့ဒါကတော့ဘာဖြစ်လို့လဲဆိုတော့ဖန်းလုံးကသူကရန်ကုန်မှာတက်တော့ရိတ်တာလာမှာ
Do ye aim at to name it? Washington Bosca Bain, Jump Yobby, man.
Okay.
Bama, two Bama Bain by Bama Machibu.
Okay.
Through up your Nanga Yisubi, man. Gogama, Edidonga, General Ule, Ga, Sawaji, Davime, Sawajia, Pamakayabu, Bio, Genoa, Ule Nautiaga, Sodoma, Ludoma Gale, Pamakayabu, Davime, Genoa, a door, the Albert Pankar.
Okay.
And General Mitazuma, Piora, Robert Lulesoro.
နိုင်ငံရေးလည်းမဟုတ်ဘူးဘိန်းကြောင်လည်းမဟုတ်ဘူးသူရဲ့ချစ်တဲ့လူတွေအချစ်ချောင်းသူကလည်းပေါ့ဖန်ခံရတယ်လို့ပြောပါတယ်ဟိုချစ်ချောင်းဖန်ခံရတယ်ဆိုတဲ့ခါကျတော့ဝါရှင်တန်ပို့စ်မှာပဲရေးထားတာပေါ့နော်သူကအဲ့ဒီတုန်းကတော်တော်နာမည်ကြီးတဲ့ရုပ်ရှင်မင်းသမီးပေါ့နော်ဟိုဝါဝါဝင်းရွှေနဲ့သူကတွဲနေတယ်လို့ရေးထားပါတယ်အဲ့ဒါနဲ့ပတ်သက်လို့ဖြစ်တယ်လို့ဆိုရမှာပေါ
ลูจีกาบ่ดูเนี่ยดูเนเน่เนี่ยยกชิมเนี่ยไม่เอาตัวใส่ဝင်ซ่าเลยใส่ဝင်ซ่าได้คาจาร์ยกชิมเนี่ยไม่อ่ะไอ้ลูจีเนี่ยดูๆไม่ตั๋วได้คาจาတော့จนเราเนี่ยอตอกูพ่าไล่ได้เอลูพ่าพี่ได้คาจาတော့ตูบรอเปลี่ยนลุดล่ะเลยไม่ดีป่ะตะทองกูอ่ะ 60
เนี่ยดาใบแม้ป้ามาคုံยงนี่ไปแล้วไม่ตั๋วอูนักงานเยเจ้าแล้วไม่ตั๋วอูป้ามาทีไรไม่พันทาแล้วพันพี่แล้วนอกซ้อมจ้าတော့สลัดไล่ได้ไอ้เฉยมาบ่เนาะซอๆไปงาออลิเวียงาดิโกกะมาดูปี้ตุสิบ่เนาะตะทองลောက်กูอูซีนี่ได้เฉยมาซ้าวินนี่อึดด้วยบ่เนาะตูต่องบ่มาไซด์เดบิงลงงามากูตั้งยังเวหมู่บ่เนาะหลุดเดหลุดเดโชท้าบาดไอ้ตรงอ่ะตู้เยแล็ปท็อปตูอ่ะบ่เนาะนามเมจี้เด ဘိမ့်ပြင်းလော်စစ်ဟန်လို့ဆိုထားပါတယ်အဲ့ဒါရောဇာနီတို့နည်းနည်းရှင်းပြပေးပါလ
ားအဲ့ဒီတော့ငါကိုကမှာကျွန်တော်တို့ဒေါ်ကအကြီးဆုံးဆိုတော့တခြားလူတွေအကုန်လုံးကကျွန်တော်ရဲ့အတော်အောက်ပါပဲအလုပ်လုပ်တဲ့အဲ့ဒီတော့ဥလော်စန်လည်းတယောက်လည်းကျွန်တော်ရဲ့အတော်အောက်ပါပဲ
ရှိတာ
အဲ့ဒီမှာနေတဲ့လူတွေကတခြားအပြင်ကလူတွေနှိပ်စက်တာတွေကိုသူတို့မကြိုက်တာအခါကျတော့သူတို့ကလွတ်လပ်ရေးလိုချင်တော့သူတို့တော်လှန်ရေးလုပ်တာများပါတယ်အဲ့ဒီတော့တော်လှန်ရေးလုပ်တဲ့အခါကျတော့သူတို့ကငွေလိုတဲ့အခါကျတော့အဲ့ဒီမှာရှိတဲ့အတိုင်းပဲသူတို့ငွေရှာပြီးတော့တော်လှန်ရေးလုပ်ပါတယ်အဲ့ဒီမှာကတခြားငွေရှာဖို့လမ်းကြီးတိတ်မရှိပါဘူးအဲ့တော့နောက်ဆုံးကျတော့သူတို့ဒိန်းပတ်သက်ပြီးတော့မှငွေရှာပြီးတော့မှ
တ
ော်ရန်လှန်ရေးလုပ်တာများပါတယ်အဲ့ဒီရွှေတတိကနေရာနားမှာရှမ်းပြည်မြောက်ပိုင်းရှမ်းပြည်ရှေ့ပိုင်းမှာရှိတဲ့လူတွေကဒီတိုင်းပဲလုပ်ပါတယ်ဒါပေမဲ့နောက်ဆုံးကျတော့ဘာဖြစ်လို့လဲဆိုတော့သူတို့လွတ်လပ်ရေးလိုချင်လို့လုပ်တာများပါတယ
် Achieve my final goal, and I come back even stronger, not a novice.
ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။နောက်သတင်းပတ်တောက်ကြနေမှာလဲ Olive Jan ရဲ့ဘဝအကြောင်းတည်ကောင်းစရာအပိုင်းနှစ်ကိုဆက်ပြီးတော့နားဆင်ကြရမှာပါရှင်။အခုဆက်ပြီးတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းတင်ဆက်ပေးမှာပါ။အမေရိကန်နဲ့ဆိုဗီယက်ခေါင်းဆောင်တွေရဲ့စကားစစ်ထိုးပွဲ၊နျူကလ িয়ার လက်နက်စမ်းသပ်မှု၊ရက်စဲရေးစာချုပ်၊ဂျပန်နိုင်ငံပေါ်အနှုမြူဘုံကျဲချခဲ့တဲ့အကြောင်းတွေကိုကိုအောင်အောင်နဲ့အတူမက်ခင်ဖြူထွေးကကူညီတင်ဆက်ထားပါရရှင်။
ဒီစီစဉ်ကိုရောစေခေကာလာကထင်ရှားတဲ့စကားစစ်ထုတ်ပွဲအကြောင်းနဲ့စလိုက်အောင်လားမက်ခင်မြူတွေ့
ဟုတ်ကဲ့ပါဒီအမေရိကန်ဒုသမ္မတရစ်ချက်နစ်ဆန်နဲ့အဲ့ဒီချိန်တုန်းကဆိုဗီယက်ပြည်အောင်စုဝင်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့စကားစစ်ထုတ်ပွဲကိုလူတော်များများစိတ်ဝင်စားခဲ့ကြတယ်နော်ကိုအောင
်ဟုတ်ပါတယ်ဗျာ1959ခုနှစ်ဇူလိုင်လ24ရက်နေ့မှာဒီစကားစစ်ထုတ်ပွဲကျင်းပခဲ့တာပါဒုသမ္မတနစ်ဆန်ဟာအမေရိကန်ဒုကွန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေတဲ့အချိန်မှာမစ္စတာခရူရှက်ဖ်နဲ့အရင်ရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အာတာချက်အားနည်းချက်တွေကိုအပြန်အလှန်စကားနာထိုးရင်ပြောဆိုခဲ့ကြတာပါ။အိမ်သုံးပစ္စည်းတွေ၊စောက်လုပ်ရေးပစ္စည်းတွေနဲ့အရင်ရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနှိုင်းယှဉ်ပြီးတော့ပြောဆိုခဲ့ပါတယ်
။ဒါပြင်လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်နဲ့စီးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။အခုလိုခေါင်းဆောင်နှစ်ယောက်အပြန်အလှန်စကားဆစ်ထိုးကြတာကိုရိုက်ကူးထားပြီးအမေရိကန်ပြည်အောင်စုနဲ့တကမ္ဘာလုံးကိုရုပ်မြင်သံကြားကနေလည်းထုတ်လွှင့်ပြသခဲ့တယ်လေ။ဒုသမ္မတနစ်ဆန်ကဒီဝါရှင်တန်ဒီစီကိုပြန်လည်ရောက်လာပြီးတဲ့နောက်မှာလည်းမိဖို့ဆောင်စကားစစ်ထိုးပွဲလို့လည်းသိကြတဲ့အောင်မြင်ပြီးတော့ဒီပြပြလေးလေးဆွေးနွေးခဲ့ကြတဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြီးတော့ပြောပြပါရယ
်ပထမအချက်အနေနဲ့မစ္စတာခရူရှက်ဖ်နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လိုပွဲရာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့ဒီအပန်းဖြေရိပ်သာမှတွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲတွဲဝိုက်ပြောဆိုတာတွေမလုပ်တော့ဘဲဒဲတိုးပြောဆိုလာကြပါတယ်လို့မစ္စတာနစ်ဆန်ကပြောပါရယ်
အဓိကကျတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ့်အမြင်ပွင့်ပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့ဒုသမ္မတနစ်ဆန်ကပြောပါတယ်။ဒါဆိုပြီးခေါင်းဆောင်တွေအပေါ်သူ့အနေနဲ့ဘယ်လိုသဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာပါ
။နျူကလ িয়ার ဆန်သက်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုလည်းဆက်တင်ပြပေးချင်ပါတယ်မက်ခင်မြူထွေးရဲ့1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার ဆန်သက်မှုရစဲရေးနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါတယ်ဒီစာချုပ်ချုပ်ဆိုတဲ့ရည်ရချက်ထဲမှာတဘာဝပတ်ဝန်းကျင်ပေါ်ထိကိုက်နိုင်တဲ့ရေဒီယိုဓာတ်တရီကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းမှာပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်စမ်းသပ်မှုကိုပိတ်ပင်လိုက်နိုင်ပါတယ
်အမေရိကန်လူထုကိုပြောကြားတဲ့မိကုံးမှာတော့သမ္မတဂျိုအက်ဖ်ကနေဒီကတဟငင်းငယ်ရေးအတွက်ပရမအဆုံးခြေလန်းတလန်းစတင်လှမ်းနိုင်တာဖြစ်ပြီးတော့စစ်မဲ့ဖြစ်ပွားလာမဲ့အန္တရာယ်ကိုလဲရှောင်ရှားလိုက်နိုင်တယ်လို့ဆိုပါတယ်1963ခုနှစ်ဩဂတ်စ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမ်လင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်
။ အခုတခါတော့ American စစ်တပ်အတွင်းကအသားရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်နေအမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးရမယ်ဗျာ1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းက American စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားရောင်ခွဲခြားမှုအဆုံးသတ်ဖို့ American သမ္မတ Harry Truman ကအမိန့်ထုတ်ပြန်ခဲ့ပါတယ်လက်နက်ကင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့ဖြစ်တယ်လို့သမ္မတ Truman ကပြောပါတယ
်အခုလို့ထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်နေတာပါသမ္မတ Truman အစိုးရအဖွဲ့အနေနဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတည်ပြုပေးဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အချက်လွှတ်ချက်အမှတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်မှာသမ္မတ Truman ကဒီအမိန့်ကိုထုတ်ခဲ့တာပါAfrican American တွေရဲ့မဲပေးခွင့်ကိုကြားမြင်တဲ့တောင်ပိုင်းပြည်နယ်တို့ရဲ့ဥပဒေတွေကိုသမ္မတ Truman ကရုပ်သိမ်းဖို့စူးစမ်းခဲ့တာလည်းဖြစ်ပါတယ
်။ကဲအခုတော့ဒီဩဂုတ်လအတွင်းကတမိုင်းဝင်အဖြစ်ပြက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းမှာ1946ခုနှစ်ဩဂုတ်လတရနေ့မှာ American သမ္မတ Harry Truman ဟာFulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
။ Arkansas ပြည်နယ်အထက်လွှတ်ချုပ်အမတ် J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပါမောက္ခတွေ၊အထက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ရခြင်းဖြစ်တယ်လို့သူကပြောပါတယ်။
ဒုတိယကမ္ဘာစစ်လက်ကျန်းပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ Fulbright အစီအစဉ်ကနေဘလို့ဘာသာရမျိုးမဆိုလေ့လာသင်ယူလို့တဲ့အရေးချင်းမိကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြည့်ထောက်ပံ့ပြီးတော့ပွဲရရှိအောင်သုတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ
်အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအမှုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကိုအမေရိကန်ပြည်ထောင်စုစီကိုခေါ်ယူခဲ့ပြီးတော့အမေရိကန်နိုင်ငံသား13,500 နီးပါးလဲနိုင်ငံရက်ချကိုရောက်သွားခဲ့ပါတယ်။အဲ့ဒီစစ်စစ်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့တဲ့Boutros Ghali နဲ့အမေရိကန်ရုပ်ရှင်မင်းသား John Lithgow တို့လည်းပါပါတယ်
။ယူပဗေဒပညာရှင် Albert Einstein ကသမ္မတ Franklin Roosevelt ကိုစာရေးသားတဲ့အကြောင်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်။တမိုင်းနဲ့ကြီးပြီးတော့အပြောင်းလဲတွေဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါတယ်။ Nobel ပညာရေးဆုရှင်လည်းဖြစ် New Jersey ပြည်နယ်Princeton တက္ကသိုလ်မှာစာသင်ကြားပြသသူလည်းဖြစ်တဲ့ Einstein ဟာဒုတိယကမ္ဘာစစ်မတိုင်ခင်က Nazi Germany တို့ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပ
ါမျိုးတစ်မျိုးလုံးကိုအသာလေးဖျက်ဆီးပစ်နိုင်တဲ့ Uranium ဘုံတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီလို့သိပ္ပံပညာရှင်လည်းဖြစ်တဲ့ Einstein ကသမ္မတ Roosevelt ကိုသတိပေးခဲ့ပါတယ်ဒါပြင် Nuclear စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုငွေကြေးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ Uranium ဓာတ်သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါတယ
်။အဲဒီနောက်တော့သမ္မတ Roosevelt ဟာ Nuclear ဘုံပြုလုပ်ဖို့သိပ္ပံပညာရှင်တွေနဲ့ Engineer တွေပါတဲ့ Committee တစ်ခုကိုဖွဲ့စည်းပေးခဲ့ပါတယ်။1940ခုနှစ်အရောက်မှာတော့ Nuclear ဘုံအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိတ်တန့်လျော့ဝဲအစီအစဉ်တစ်ရပ်ကိုစတင်ဖို့သမ္မတ Roosevelt ကအမိန့်ထုတ်ပြန်ခဲ့ပါတယ်။မခင်ပြည်တွေကခုနကပြောသွားတာတွေကတော့ဒီနျူကလ িয়ার ဘုံဘယ်လိုပုံစံမျိုးနဲ့စလုပ်ဖြစ်ခဲ့လဲဆိုတဲ့အကြောင်းပါဒါနဲ့တဆက်တည်းဒီတစ်ခါဆက်ပြောပြချင်တာကဒီဘုံကိုဘယ်လိုစပြီးတော့အသုံးပြုဖြစ်ခဲ့လဲဆိုတာပါ1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်ကိုဒီနျူကလ িয়ার ဘုံကျချလိုက်တာမှာမီးလုံးကြီးတွေကောင်းကင်ကိုတက်လာပြီးတဲ့နောက်မိုးပွင့်တဲ့မီးခိုးလုံးကြီးကိုလည်းဓာတ်ပုံတွေထဲမှာအလုံးတွေ့မြင်နိုင်ပါတယ်
ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးတော့ဟီရိုရှိမာတမြို့လုံးမိနစ်ပိုင်းအတွင်းမှာဘုံလံကျောင်းပျက်စီးသွားပါတယ်။ဒါပြင်လူပေါင်း9သိန်းလောက်သေဆုံးခဲ့ပြီးအတော်များများဒဏ်ရာရပါတယ်။အမေရိကန်သမ္မတ Harry Truman ကဒီနျူကလ িয়ার ဘုံကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ညှင်းဆန်တဲ့အတွက်အခုလိုပုံကျဲတာဖြစ်ပါတယ်။
စစ်ပွဲအတွက်အရေးပါတဲ့ဟီရိုရှိမာမြို့ကိုအနုမြူဘုံကျဲချတာကိုကမ္ဘာကတည်ပြီးပါပြီစစ်ပွဲရဲ့အနေထားရုံကိုအမြန်ဆုံးအဆုံးသတ်ဖို့နောက်ဒီလူအသက်ပေါင်းများစွာရဲ့အသက်တွေငယ်ရွယ်တဲ့အမေရိကန်တွေရဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခုလိုအနုမြူဘုံအသုံးပြုတာပါဂျပန်အနေနဲ့နောက်ထပ်စစ်ပွဲတွေမဖန်တီးနိုင်တဲ့အခြေအနေရောက်တဲ့အထိဒီဘုံကိုဆက်အသုံးပြုမှာပါလို့သမ္မတ Truman ကပြောခဲ့ပါတယ်
ဟီရိုရှိမာပေါ်မှာဘုံကျဲချခဲ့ပြီးတဲ့အချိန်အထိဂျပန်တွေဟာစစ်မရက်ဆဲပဲဆက်ပြီးတော့တိုက်ခိုက်နေတာကြောင့်အမေရိကန်တွေဟာနာဂါဆကီမြို့ပေါ်ကိုလည်းနောက်ထပ်အနုမြူဘုံကျဲချခဲ့တာမှာလူ၄000လောက်သေဆုံးသွားပါတယ်။နောက်တစ်ရက်အကြာမှာတော့ဂျပန်အစိုးရအဖွဲ့ဟာလက်နက်ချဖို့သဘောတူခဲ့ပါတယ်ရှင်။
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုဒ္ဒဆုံလေအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရဲ့ရှင်။အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်။မတ်ဆန်ဒီစိန်သိန်းဟာ Digital ကဝေးဆိုတဲ့ကုမ္ပဏီတစ်ခုကိုမြန်မာနိုင်ငံမှာပူးတွဲတည်ထောင်ပြီး Digital Marketing လို့ခေါ်တဲ့ Online ဈေးကွက်ထိုးဖောက်တဲ့ဝန်ဆောင်မှုလုပ်ငန်းပိုင်ရှင်လည်းဖြစ်ပါတယ်။သူဟာ Media ဈေးကွက်ထိုးဖောက်ခြင်းနဲ့ကြော်ညာလုပ်ငန်းမှာအာရှတိုက်ကအသက်30အောက်လူငယ်အယောက်30ကို American အခြေစိုက် Forbes Magazine ကရွေးချယ်ဖော်ပြခံရသူစီးရင်မှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။Digital marketing ဆိုတာဘာလဲနည်းပညာအရဘာတွေကွာခြားလဲဆိုတာကို Matt Sandy စိန်သိန်းကို VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနှာစင်ကြရအောင်ပါရှင
် Matt Sandy စိန်သိန်းကျေးဇူးများတင်ပါတယ် VOA လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ဒီကနေ့စပြီးတော့ကျွန်တော် Matt Sandy လို့ပဲနာမည်ခေါ်ပြီးတော့မေးဝင်ပြပါเนาะ
ဟုတ်ကဲ့ပါ
ဆိုတော့ပထမဆုံးတစ်ခုကမန်ဆန်ဒီတို့က digital marketing လုပ်နေတယ်ဗောနော digital ကဝေဆိုတဲ့နာမည်နဲ့ company ထောင်ပြီးတော့ digital marketing လုပ်နေတယ်ဆိုတော့ကျွန်တော်တို့ပြည်သက်နာလဲအောင် digital marketing ဆိုတာဘာဆိုတာအရင်ဆုံးရှင်းပြပါလား
ဟုတ်ကဲ့digital marketing ဆိုတာဟိုကျွန်တော်ဒီအရင်တော့ကတော့ဒီ marketing ပေါ့เนาะဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုတဲ့နေရာနေစရယ်ပေါ့เนาะအဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို marketing ဆိုတဲ့ဟာရှိရတော့ကြားခဲ့ပြီပေါ့เนาะငိုကြရကျွန်တော်ဒီစီးပွားရေးစလုပ်တယ်ဆိုလို့ရှိရင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့ကြရယ်ပေါ့เนาะအဲ့တော့အရင်တော့ကပုံမှန် traditional marketing ကပေါ့เนาะရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေကျွန်တော်အခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါတယ်ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောကကွန်ပျူတာတို့ cellphone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ရေးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမဆန်နေရစိတ်ဝင်စားပြီးလွတ်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်အလုပ်တင်နေလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာကျွန်တော်ဒီ internet တွေအရင်သုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအရင်များလာတယ်ဒီဟိုဘယ်လိုပြောမလဲကျွန်တော်ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပါမှုကအရင်ကြီးကြီးလာတဲ့အချိန်မှာကျွန်တော်က trend ကလည်းပြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှင်ကျွန်တော်ဒီပုံမှန် marketing အနေနဲ့ဆိုလို့ရှင် Facebook ကြော်ညာရေးရှိမယ်သတင်းစာရေးရှိမယ်စာအုပ်တွေမှာကြော်ညာကြမယ်ပေါ့နော် magazine တွေမှာဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအရင်နေလာတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာဆိုလို့ရှင်လည်းဒီလွန်ခဲ့သော5နှစ်6နှစ်လောက်ကနေစပြီး internet သုံးတဲ့အရေးအတွက်ကအရင်များလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုတဲ့ဟိုဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှင်ကျွန်တော်ဒီ digital marketing အရင်ရေးစီလာအဲ့ဒီအတွက်ပုံမှန်တိုင်းပြောမယ်ဆိုလို့ရှင်တော့အရင်လုပ်နေကြ marketing ကနေပုံစံ platform တကူကိုသုံးပြီးတော့ digital marketing ကိုစပြီးလုပ်ခဲ့တာပါ
ဆိုတော့ငကိုဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးဖောက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့နီးပညာပိုင်းမှာအတိအကကွာခြားတယ်ဆိုရင်ဘယ်ကွာခြားချက်ရှိလ
ဲအရင်တော့တော့ဒီကျမတို့ကဒီဘယ်လိုပြောမလဲmarketing လို့ပြောလိုက်လို့ရှင်လူတွေစီဘယ်လိုရအောင်လုပ်မလဲဆိုတဲ့ဟာအဓိကပါเนาะအဲ့ဒီဟာကိုဆန်တို့အရင်စဉ်းစားလေးရှိရယ်ဒီကိုယ့်ရဲ့ဒီကြော်ညာဒီကုန်ပစ္စည်းကိုဘယ်လိုလူတွေမြင်အောင်လုပ်မလဲဆိုတဲ့ဟာအဲ့မှာဆိုလို့ရှင်ဆန်တို့ဒီဇိုင်းရမှာသုံးတဲ့ platform ပေါ့เนาะဈာကန်ပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ magazine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာဆန်တို့ဒီဟို billboard တွေကြော်ညာမလားပေါ့เนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှင်ဆန်တို့ခုနကပြောခဲ့လိုပဲပေါ့เนาะလူပေါင်းတန်ပေါင်းများစွာရှေ့နေမှာသုံးနေတဲ့လူကတဝက်ကျော်ကျော်လောက်ရှေ့ internet ကိုအခုမြန်မာနိုင်ငံရဲ့အခြေအနေဆိုလို့ရှင်အဲ့တော့စရုတ်ဒီရောက်ရှိတဲ့နှုံးကလည်းအရန်กว่าသွားပါရဲ့ရှင်ပြီးတော့နောက်တစ်ခုကကျတော့ဒီကုံကြစီပေါ့နော်ကုံကြစီကနှီးပညာကိုတုံးချလိုက်တော့နှီးပညာကအခုချိန်မှာအရန်စီမကြည့်တော့ဘူးညီမတို့အရင်တော့ငငယ်တော့လို့ပေါ့နော်အဲ့တော့အဲ့မှာဈေးကုံကြစီမှာလည်းအရန်တက်တာပါအဲ့တော့ဒီဟာကကွာခြားချက်ပါရှင်ရိုးရိုး marketing နဲ့ဒီ digital marketing ပါပေါ့နော်ပြီးလို့ရှင်ကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဒါတစ်ခုကအရန်ထိရောက်ပါရဲ့ရှင
်နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်သိတဲ့လောက်ကျွန်တော်နားလည်တဲ့လောက်ကျွန်တော်မှားရင်လည်းပြင်ပေးပါဗမာပြည်မှာကဒီအင်တာနက်သုံးတဲ့လူတွေအများစုကသူတို့အများဆုံးသုံးတာ Facebook ပဲ
။
ဟုတ်လား website ကြီးတွေသွားတာလည်းတိတ်မတူလေးတယ်ကြာတယ်ပေါ့နော်။ website ကြီးလည်းတိတ်မတော့ဆိုတော့ Facebook ကိုအဓိကသုံးကြတာဆိုတော့ဗမာပြည်ရဲ့ online marketing ဒီ Facebook မှာအဓိက marketing လုပ်တာလား
။okay အဲ့အားကအရင်ကောင်းတဲ့မိခွန်းပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ကဒီ online marketing လို့ပြောချင်မှာစနေခုနအရှင်းပြသွားသလိုဒီလူမှုကွန်ရက်ကိုသုံးတယ်ပေါ့နော်လူမှုကွန်ရက်မှာဆိုလို့ရှင်လဲ Facebook တခုလည်းရှိရတော့မဟုတ်ပေါ့နော်အများကြီးရှိရဒါပေမဲ့အခုဖြစ်တဲ့ပြဿနာတော့မဟုတ်ဘူးအခြေအနေတခုကဘာလဲဆိုလို့ရှင်ကျွန်တော်ကမြန်မာပြည်မှာ internet လို့ပြောလို့ရှင် Facebook ကိုပဲသုံးကြရတာအများကြီးသာဝရစံတို့ဒီနေရီမှာမေးကြည့်ရပါတော့လူတွေကိုမေးကြည့်ရဟိုအင်တာနက်သုံးပါသလားလို့မေးလို့ရှင်သူကမသုံးလို့ဖြစ်ဒါပေမဲ့ Facebook ကြတော့သုံးတယ်အဲ့လိုမျိုးပေါ့နော်အဲ့တော့
ဒီကလည်းဆရာတို့ဘယ်လိုဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆရာတို့ဒီဟိုဒီနှစ်တည်းမှာအင်တာနက်ကိုစပြီးတော့ဆရာတို့စသုံးလာတဲ့အချိန် SIM card ဆိုတာလည်းအရင်တက်တာလာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆရာတို့ရဲ့လူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာနဲ့စလဲဆို Facebook နဲ့စလို့ဖြစ်သွားတာကိုအဲ့လူတွေအကုန်လုံးဒီ platform မှာရောက်နေတယ်အဲ့တော့ဟိုဥစားဆရာတို့အနေနဲ့ပြန်ပြီးတော့ကြည့်တဲ့လူ marketer ပေါ့နော် marketer တယောက်အနေနဲ့ပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးတဲ့နေရာမှာလဲonline marketing လို့ပြောလို့ရှိရင် Facebook ပဲရှိရဲ့အဲ့တော့ဆန်ရိုးလောလောဆယ် Facebook marketing ကတော့အရင်များနေတယ်ခုနပြောလို့ website တွေပါလေဆိုတာလည်းမရှိလားမဟုတ်ရှိရဲ့ဒါပေမဲ့ website ကိုတုံးတဲ့လူကအ ਨੇ စုပဲသူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီဟိုတခြားသူတို့ရဲ့ client ပေါ့နော်ဖောက်တယ်တွေကဒီဟိုနိုင်ငံသားမှာရှိတဲ့လူတွေများတာလဲ website ကိုတုံးတာများအဲ့တော့မြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပေးမယ်ဆိုတော့အရင်နှုတ်သေးရလို့ပြောလို့ရတယ်ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်ဟုတ်ပြီဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော
်
မဆန်နေလို့ ਨੇ online marketing လုပ်ဖို့ကျွန်တော်လုပ်အပ်တယ်ကျွန်တော်ဘာတွေသိဖို့လိုအပ်တယ်လဲအဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
ဟုတ်ကဲ့အဓိကပေါ့နော်အကိုကအကိုရဲ့ပစ္စည်းကိုဖောက်ချင်တယ်ပေါ့နော်ဖောက်ချင်တယ်ဈေးကွက်ထဲမှာဖောက်ချင်တယ်ဆိုလို့ရှိရင်အကိုရဲ့ဒီအဓိက online marketing လုပ်တော့မယ်ဆိုရင်စံတို့အများနဲ့မိတာသူ့ရဲ့ target ကဘာတူလဲပေါ့နော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟိုဟို human resource လိုမျိုးပေါ့နော်ဟိုဟွာမျိုးဒီ client မျိုးကသူတို့အနေနဲ့ကြတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေကိုပဲသူတို့တိဖို့လိုတယ်ပေါ့နော်အဲ့တော့စံတို့အနေနဲ့အများနဲ့ပြောလို့ရှိရတာဘာလဲဆိုလို့ရှိရင် agent အရင်ပေးရပေါ့နော်အကိုရဲ့ဒီအဓိကဟုတ်တယ်ကဘလိုမျိုးဟိုလူတန်းစားလဲဘလိုမျိုးနေပေမှာရှိလဲအဲ့ပုံမှာမူတည်ပြီးတော့ပဲစမ်းတော့ tools ကိုတောင်းတယ် tools ဆိုရဲခုနကပြောရဲပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပါတော့ Facebook solution တော့အခုအနေနဲ့ဘယ်သူမဆိုမဲကြမင်းမအသက်ရွယ်မရေးဟိုဒီအလုပ်ကံမျိုးကိုရောက်နိုင်တယ်ရောက်နိုင်တော့စမ်းတော့ Facebook ကနေကြော်ညာတာကြတော့အခုအနေနဲ့အရန်ရောင်းကောက်ပေါက်ချင်တဲ့ဒီလိုမျိုးကုန်ပစ္စည်းတွေကိုပေါ့နော်ကိုကြော်ညာရင်အဆင်ပြေနိုင်တယ်ဒါပေမဲ့အခုရဲ့ကိုသွားစင်တဲ့ target ကဘယ်လိုပြောမလဲနည်းနည်းဟိုနည်းနည်းသေးပြီးတော့ပေါ့နော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြော်ညာနေလည်းမထူးဘူးပေါ့နော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးတယ်ဆိုလို့ရှိရင်လည်းဒီ social media မှမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူတို့ရဲ့အဓိကဖောက်တဲ့ကဘယ်သူလဲဆိုတော့သိဖို့လိုအပ်ပါတယ်ရှင်
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့တောက်ကြနေညပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်တန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတန်လွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးနေမှာဖြစ်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညာပဲထိတ်တန့်ရောင်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မရှင
်ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအစ်စ်တွေချမှတ်ဖို့မနေ့ကြာသပတေးနေ့ကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်ဒီတန်ခတ်ရေးယူမှုအစ်စ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝင်ရောက်ဆက်ဖက်လွန်ရာကြတာကိုဖော်ပြနေတာလဲဖြစ်တယ်လို့လဲဆိုပါတယ်မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စိုးဝင်ယုံတွေမှာအလုံးလုံးနေကြတဲ့အနည်းပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားတန်အမတ်တွေနဲ့နည်းပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျတိုင်းပဲထားဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ခင်ဗျာတတန်းခုနှစ်နှစ်ရှိဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီနေ့မနက်အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်မဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝဇ်ရှာရီဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မသင့်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးမကြခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောကြားထားတာကို AFP သတင်းဌာနမှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရဘူးလို့လည်း AFP ကအေးသာဖော်ပြထားပါတယ်ခင်ဗျာ။
ဇူလိုင်လ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖတ်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.